လသမဂ္ဂ UNOCHA ရဲ့လူသားချင်းစာနာမှုဆိုင်ရာနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာအကြီးအကဲ Martin Griffiths ဟာကြိုတင်ကြေညာခြင်းမရှိဘဲအင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်လာခဲ့တာပါ။ဗုဒ္ဓဘူးနေ့မှာရခိုင်ပြည်နယ်ကိုတောရောက်တဲ့ကုလအကြီးအကဲဟာအင်္ဂါနေ့ကတော့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးတိုင်းဒေသတွေမှာအကူအညီလိုအပ်နေတဲ့ကိစ္စတွေအပြင်လူသားချင်းစာနာထောက်ထားမှုအကူအညီပေးကိစ္စတွေပုံမှန်ပူးပေါင်းဆောင်ရွက်ဖို့အတွက်ဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အခုလိုတွေ့ဆုံဆွေးနွေးပြီးမြန်မာပြည်သူတွေကိုအကူအညီပေးဖို့အတွက်ရည်ရွယ်ချက်ဟာအောင်မြင်မှုရှိမှာမဟုတ်ဘူးလို့ NUG ဝန်ကြီးချုပ်ယုံပြောခွင့်ရဦးနေဖုံးလက်က VOA ကိုပြောပါတယ်
။အဲဒီရည်ရွယ်ချက်အနေနဲ့ပတ်သက်ပြီးတော့ပေါ့နော်ပြည်မြောက်နိုင်စွမ်းရှိမှရှိဆိုတဲ့ကိစ္စမှာဒီအကြံဖတ်ဆဲအုပ်စုခေါင်းဆောင်မဲအောင်နိုင်နဲ့တွေ့ဆုံပြီးတော့လောက်ကန်ဆောင်ရွက်နေတဲ့ရေတော့ဒါဒီကိစ္စတွေကိုဒါဘယ်လိုမှပြည်မြောက်နိုင်မှာမဟုတ်ဘူးလို့ကျွန်တော်တို့ဒီလိုပဲနားလည်ပါတယ်။ဘာလို့လဲဆိုတော့ဒီမြန်မာနိုင်ငံမှာပြည်သူတွေအတိဒုက္ခရောက်အောင်အဓိကတာဝန်ရှိတဲ့သူအဓိကဆောင်ရွက်နေတဲ့သူဟာမင်းအောင်လှိုင်ဦးဆောင်တဲ့ဆဲအုပ်စုသားလင်ဖြစ်တယ်။ပြီးတော့ဒါအရင်အရင်ဒီတဘာဝဘေးရနေဖြစ်တဲ့ကိစ္စတွေပေါ့နော်ဒီမူခါမုံတိုင်းဖြစ်တဲ့ကိစ္စတွေမှာဆိုရင်လည်းပဲဒီအကူအညီတွေမရောက်အောင်ပိတ်ဆို့ခဲ့တဲ့သူဟာမင်းအောင်လှိုင်ကိုယ်တိုင်မင်းအောင်လှိုင်ဦးဆောင်တဲ့ဆဲအုပ်စုသားလင်ဖြစ်တယ်ပေါ့နော်။အဲ့တော့ပြည်သူလူထုအပေါ်မှာစေတနာလည်းမရှိပြည်သူလူထုကိုတိဒုက္ခရောက်အောင်ဖီစီးနှိပ်စက်နေတဲ့ဒီဆရာနာရှင်ငါတဆင့်တော့ကျွန်တော်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးမယ်ဆိုရင်တော့ဒီရည်ရွယ်ချက်ကပေါ့မြောက်အောင်မြင်မှာမဟုတ်ဘူးလို့ကျွန်တော်ဒီလိုပဲအဲနားလည်ပါတယ်ဗ
ျမုခမုံတိုင်းတန်တင့်ခဲ့ပြီးနောက်ပိုင်းအရေးပေါ်အကူအညီတွေလိုအပ်နေတဲ့ရခိုင်ပြည်နယ်အပြင်တိုက်ပွဲတွေပြင်းထန်နေတဲ့ပြည်ရင်းနဲ့တိုင်းဒေသတွေမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေရဲ့ဆောင်ရွက်မှုတွေကိုစစ်ကောင်စီကကန့်သက်ပိတ်ပင်မှုတွေချထားစေပါဒါကြောင့်ကုလသမဂ္ဂအနေနဲ့မြန်မာပြည်သူတွေစီအကူအညီတွေတိုက်ရိုက်ရောက်စေဖို့အတွက်ဒေသခံတွေနဲ့ထိတွေ့ဆောင်ရွက်ဖို့လိုတယ်လို့လည်းပြောပါတယ
်။အော်သူတို့အနေနဲ့ပေါ့နော်ဒီဒုက္ခရောက်နေတဲ့ပြည်သူလူထုအပေါ်မှာလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့နှီးလမ်းပေါင်းစုံနဲ့အဲစူးစမ်းရတယ်ဆိုတဲ့ကိစ္စကိုတော့ကျွန်တော်တို့သိမှတ်ပြုပါတယ်နားလည်ပါတယ်။အဲဒါပေမဲ့တကယ်တမ်းအဲထိတွေ့ဆောင်ရွက်တဲ့နာတော့ဒီပြည်သူမန်ဒိတ်နဲ့ဖြစ်လာတဲ့မြို့သားညိုရေးဆိုရနောက်ပြီးတော့ဒီတပ်ဆိုင်ရာနေမြေတွေမှာရှိနေတဲ့ဒီတိုင်းသားတိုင်းအင်အားစုတွေပေါ့နော် ERO တွေဒါတွေနဲ့အဲထိတွေ့ဆောင်ရွက်မှသာလေတကယ်ဒုက္ခရောက်နေတဲ့ပြည်သူတွေစီကိုတိုက်ရိုက်တာရောက်ရှိမှာဖြစ်ပါတယ
်ဒါအပြင်စစ်ကောင်စီအကြီးအကဲနဲ့အခုလိုတွေ့ဆုံဆွေးနွေးမှုဟာစစ်ကောင်စီကိုအတိမတ်ပြုရောက်ပြီးစစ်ကောင်စီရဲ့အမျက်ထုတ်မှုကိုခံရနိုင်တယ်လို့အမျိုးသားညီညွတ်ရေးအစိုးရပြောခွင့်ရဦးနေဖုံးလက်ကဝေဖန်ပါတယ်
အခုလိုတွေ့ဆုံခြင်းချောင်းပေါ့နော်ဒါအခုဆိုရင်ပဲဒါစံဖတ်ဆေးဥစုကဒီတွေ့ဆုံနေဆိုတဲ့ဓာတ်ပုံတွေကိုနိုင်ငံရေးရဒါအသုံးချနေပြီဖြစ်ပါတယ်။နော်အဲ့တော့မိမိကတော့ဒီစံဖတ်ဆေးဥစုကိုတရားဝင်မှုပေးတဲ့တွေ့ဆုံမှုမျိုးမဟုတ်တော်ညာလည်းပဲအစံဖတ်ဆေးဥစုကတော့ဒါပြည်သူလူထုရဲ့အာဏာကိုမတရားလုယူပြီးတော့သိမ်းပိုက်ထားတဲ့သူတို့ရဲ့ဖြစ်တည်မှုကိုဒါအားပေးထောက်ခံနေဆိုတဲ့ပုံစံမျိုးဒါပုံပေါ်အောင်ဝါရားတွေဖြန့်ပြီးတော့ဒါအသုံးချနေတာ၄လဲတွေ့နိုင်မှာဖြစ်ပါလေဗျ
။ခုနကတမကလူသားချင်းစာနာမှုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာအကြီးအကဲကိုယ်တိုင်မြန်မာနိုင်ငံကိုလာရောက်ဆွေးနွေးမှုကလည်းမုခမုံတိုင်းတန်တဲ့ဒေတာတွေနဲ့တခြားဒေတာတွေကလူသားစာနာမှုအကူအညီအရေးတကြီးလိုအပ်နေသူတွေအတွက်အကူအညီပေးရမှာစစ်ကောင်စီဘက်ကကန့်သတ်မှုတွေရှော့ချပေးနိုင်တယ်လို့တုံ့တက်သူတွေရှိနေပေမဲ့မုခမုံတိုင်းတန်ကြအကူအညီတွေလိုအပ်ဆဲဖြစ်နေတဲ့ရခိုင်ပြည်နယ်တွင်လူမှုကူညီဆောင်ရွက်နေသူတွေဘက်ကတော့ညှို့နှင့်ချက်တိတ်မထားကြကြောင်းလဲ VOA ကိုပြောထားတာပါ Mr. Griffiths ဟာကျက်တပရင်းနေမှာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာมาဖြစ်ပြီးအခုလိုကြိုတင်မကြေညာဘဲနဲ့လာရောက်တဲ့သူ့ရဲ့မြန်မာခီးစင်နဲ့ပတ်သက်ပြီး UNOCHA ကအခုချိန်ထိတစုံတရာထုတ်ပြန်တာမရှိသေးတယ်လို့ VOA ကဆက်သွယ်မေးမြန်းတာကိုလည်းအကြောင်းမပြန်သေးပါဘူး